မုံရွာမြို့နန္ဒဝရက်ွက်တတ္တမဇောရကသူဝရယုံကြောင်းတိုက်အတွင်း၌ဆောက်လုပ်လူတန်းအပ်သောတတ္တမနုကဟကျောင်းရေဇက်ချအလှူတော်မင်္ဂလာအခမ်းအနားအနုမောဒနာတရားကျောင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတဲ့အနုမောဒနာတရားများစွာရှိတယ်ပေါ့နုမောဒနာဆိုတာကိုလှုပ်ထားတဲ့ကုသကောင်းမှုနဲ့ပတ်သက်ပြီးတော့ဝန္တာစရာကောင်းတယ်၊ကျေနပ်စရာကောင်းတယ်ဆိုတဲ့ဝန္တာမှုကျေနပ်မှုကိုဖြစ်ပေါ်စေတတ်တဲ့ဓမ္မကထာမျိုးကိုအနုမောဒနာတရားလို့ခေါ်တယ်။သစ္စာပြာကိုယ်တိုင်လည်းပဲဒီလိုသက်ဆိုင်ရာသက်ဆိုင်ရာဒါနကောင်းမှုများပြုတဲ့အခါမှာသစ္စာရနုမောဒနာတရားလေးတွေဟောပြီးတော့ပေးတယ်။အဲဒီထုံတန်းစင်လာရသစ္စာပြာရဲ့တပည့်သားဖြစ်တဲ့တာဝကတွေကလည်းထိုထိုသုတ်တံပိဋကတ်30နိကေ5ပြာဓမ္မခန္ဓာပေါင်း14000မှာလာတဲ့ထဲကနေပြီးအနုမောဒနာတရားလေးတွေဟောပေးရတယ်။ကျောင်းကကျောင်းမတွေဝန္တာပီတိပို့ပြီးတော့ဖြစ်စေဖို့အဲကျောင်းဆောက်လူတယ်ဆိုတာအားလုံးနဲ့ပြီးပြီးသားပေါ့ကျောင်းကကျောင်းမတွေကျောင်းဆောက်လူတန်းနေဆိုတဲ့အခါမှာတန်ဃာတော်တွေဒီကျောင်းပေါ်မှာသတင်းသုံးပြီးတော့သစ္စာပြာဟောကြားတဲ့တရားဓမ္မတွေကိုသင်ယူနိုင်ကြပါစေပို့ချနိုင်ကြပါစေသစ္စာပြာတရားတော်တွေနှစ်ပေါင်းများစွာကြာရှိအောင်ပြန့်ပွားအောင်ဆောင်ရွက်နိုင်ကြပါစေလို့ဆိုတဲ့ရည်ရွယ်ချက်နဲ့ကြောင်းဆောက်ပြီးတော့လူကြတာဖြစ်တယ်။အဲဒီရည်ရွယ်ချက်ကတော့မှန်ကန်တဲ့ရည်ရွယ်ချက်။သာသနာတော်ကိုပူဇော်တယ်၊မြတ်စွာဘုရားဟောတဲ့တရားဓမ္မတွေကိုပူဇော်တယ်။တို့တွေလူဘဝရလာတယ်။မြတ်စွာဘုရားသာသနာတော်နဲ့လည်းဂျုံတွေ့နေတယ်။အဲဒီဂျုံတွေ့နေတဲ့အခိုက်မှာဘုရားရဲ့တပည့်သားသာဝကတွေသတင်းသုံးရန်ကြောင်းကိုဆောက်လုပ်လှူဒန်းခြင်းဖြင့်တန်ခါကိုလည်းပူဇော်ပြီးရရောက်တယ်။တန်ဃာရှိနေလို့ရှင်တန်ဃာတွေကြက်မှတ်နေတဲ့ဘုရားဟောတဲ့တရားတွေကိုလည်းပူဇော်ပြီးသားဖြစ်တယ်။တရားကိုပူဇော်တဲ့ဖြင့်မူလတရားကိုဟောကြားခဲ့တဲ့ဓမ္မတာမိတရားပိုင်ရှင်ဖြစ်တော်မူတဲ့မြတ်စွာဘုရားကိုလည်းပူဇော်ပြီးသားဖြစ်တယ်ဆိုတော့ဆက်နွယ်ပြီးတော့ယရဏသုံးပါးကိုပူဇော်တယ်ဆိုတဲ့စိတ်ဓာတ်နဲ့ကြောင်းဆောက်ပြီးတော့တူရမယ်။အဲ့ဒါမှန်ကန်တဲ့ရည်ရွယ်ချက်နဲ့ဆောက်မြတ်စွာဘုရားဆောက်ဦးလူနဲ့ပတ်သက်ပြီးတော့ဟောထားတာ၄တခုရှိတယ်။အာရမရောပဝနရောပရေဇနာတေတုကာရကပပိစဥဒ္ဒပါနိစရေတဒန္တိဥပတယံတေတန္တိဝါစာရတောစတရာပုံညာပဝတတိ။ဒါရပါဠိတော်မှာမြတ်စွာဘုရားဟောတဲ့အထက်မှာဆောက်ဦးနဲ့ပတ်သက်တာ၄တခုပါ။တေတန္တိဝါစာရတောစတရာပုံညာပဝတတိဆိုတဲ့အဓိပ္ပာယ်ကအထက်ပေါ်ပြပါဆင်းရဲမှာပါတဲ့ရေရင်းတို့ရေကန်းတို့တစ်တော်တို့အဆောက်ဦးတို့တကားတို့ဆိုတာတွေကိုလူတန်းတဲ့ပုံကိုယ်တွေဟာတဲ့နေရောညာရောကုသကောင်းမှုတွေတိုးပွားတယ်လို့ဒီလိုဟောထားတဲ့စကားအဲနေရောညာဆိုတာအမြဲတမ်းကုသိုလ်တွေရနေတယ်လို့ဒီလိုအဓိပ္ပာယ်မျိုးဆိုလိုတာပါအဲဒါမဲ့ဒီအဆောက်ဦးလူထားတဲ့ပုံကိုယ်တွေဟာနေရောညပါအမြဲတမ်းကုသိုလ်တိုးပွားနေတယ်လို့ဆိုကုသိုလ်တွေမပြတ်ဖြစ်နိုင်တဲ့ကုသိုလ်ကောင်းမှုကုသိုလ်ကောင်းမှုတစ်ခါလုပ်ပြီးအဲ့ဒီကုသိုလ်ကောင်းမှုကိုတတိယတိုင်းတတိယတိုင်းအမှတ်ရတိုင်းအမှတ်ရတိုင်းကုသိုလ်ကောင်းမှုတွေမပြတ်တိုးပွားစေနိုင်တဲ့ကုသိုလ်အဲ့ဒီကုသိုလ်တွေကိုမြတ်စွာဘုရားကဆင်းလုပ်ပြပြီးတော့ဟောထားတာအဲ့ဒီထက်မဲ့အဆောက်အဦအလှဆိုတာပါတယ်ပေါ့ရေတဒန္တိဥပတယရည်ရွယ်လူတန်းတွေအတွက်ခိုးအောင်စရာနားနေစရာဥပတေရလို့ဆိုအဆောက်အဦတစ်ခုကိုလူတန်းလိုက်ပြီးအဲ့ဒီအဆောက်အဦကဒီအဆောက်အဦထဲမှာဝင်ရောက်နားနေတဲ့ပုံစံတွေကိုအကျိုးတွေဖြစ်ထွန်းစေတယ်ရည်ရွယ်လူတန်းတွေကာကွယ်ပေးတယ်အခြားအန္တရာယ်တွေကိုကာကွယ်ပေးတယ်ဒုံကြုံနေအဲ့ဒီအကျိုးတရားတွေကိုအဆောက်အဦကကာွယ်ပြီးတော့ပေးထားတယ်။အဲဒီလိုအဆောက်အဦမျိုးကိုလူရတဲ့ပုဂ္ဂိုလ်အဆောက်အဦဆိုတာကြောင်းမှမဟုတ်ဘူးဘယ်လိုအဆောက်အဦပဲဖြစ်ဖြစ်အများအတွက်ဆောက်လုပ်ပေးတဲ့အဆောက်အဦတစ်ခုပေါ့နော်။လမ်းမေးစရာလိုမျိုးပဲဖြစ်ဖြစ်တစ်ခုဆောက်လုပ်လူတန်းဝင်ပြီးတော့နားနေခေါအောင်တဲ့ပုဂ္ဂိုလ်တွေအတွက်အရေးအာဝတ္တပေးတဲ့အဆောက်အဦမျိုးတွေအဲ့လိုမျိုးကိုလူတန်းလို့ရှိရင်အမြဲမပြတ်ကုသိုလ်တွေတိုးပွားတယ်အဲ့တော့စကလုံးအရာဒီလိုအဓိပ္ပာယ်ရှိတော့လဲ အမြင်ပြကုသိုလ်တို့ပွားတယ်ဆိုတဲ့အခါမှာဘာဖြစ်လို့ကုသိုလ်တို့ပွားတယ်လို့ပြောနိုင်တော့ဆိုတော့အစအဦးဆိုတာရုပ်တရက်ပျက်စီးသွားတာမဟုတ်ဘူးလူတိုင်းထားလိုက်လို့ရှင်ဒီပေါင်းတော်တော်ကြောင်အစအဦးကတီးရှိနေဆိုတော့သူဆွမ်းသင်္ကန်းကြောင်းဆေးလို့ဆိုတော့ပစ္စည်းတွေထဲမှာဆွမ်းလူတယ်ဆိုတာတခဏပဲတရက်စာပဲအဲဗမာစကားနဲ့ပြောမယ်ဆိုရင်ထမင်းအသက် 9 ရက်ပေါ့နော်အဲ့ဒါတော့ပဲဒီတဲ့သူကအကျိုးမပြုဘူးပေါ့အဲ့တော့ပုံမှန်အားဖြင့်ပြောမယ်ဆိုလို့ရှင် ဒီနေ့စားတာပြီးနေ့စဉ်ကစားဖို့လို့တည်ပေါ့ဒီလူထားတဲ့ဆွမ်းဟာတရက်ပဲအကျိုးပြုနိုင်တယ်ပေါ့ဒါသူ့ရဲ့အကျိုးပြုမှုနဲ့ကြည့်တာသင်္ကန်းဆိုတာလည်းပဲဝိုးယုံထားလို့ရှင်ဟုတ်လားတလနှစ်လသုံးလထားပါတော့လေးငါးချောက်လအဲ့ဒီတဲ့ပို့ပြီးတော့အကျိုးမပြုဘူးဆေးဆိုတာလည်းအမြဲတမ်းလိုအပ်တဲ့အရာမဟုတ်ဘူးမကြမ်းမမာတဲ့အခါမှာဆေးကိုသုံးပြုတယ်ပေါ့အဲ့တော့အဲ့ဒီပစ္စည်းတွေ တာတစ်ခုကအမတန်မှရှည်တယ်ပေါ့နှစ်30နှစ်40နှစ်50ဒီအဆောက်ကအကျိုးပြုနေတယ်အဲ့လိုအကျိုးပြုတာတက်တန်းရှိကြသည့်အတွက်ကြောင့်မိမိတို့ဆောက်လို့လူတန်းထားတဲ့အဆောက်ကိုအာယုံပြုမိတိုင်းပြုမိတိုင်းတတိယတိုင်းတတိယတိုင်းကုသိုလ်တွေကနေ့ပဲတတိယရညပဲတတိယရတတိယတဲ့အချိန်တိုင်းမှာဝမ်းသာချီးမြှုပ်ပြီးတော့ကုသိုလ်တွေတိုးတယ်လို့ဒီလိုဟောလို့တာပေါ့နော်တတိမရတဲ့အခါမှာတော့ကုသိုလ်ရနေတယ်လို့ပြောလို့မရဘူးအဲ့နေတုန်းဆိုရင်လည်းတတိကုသိုလ်မရဘူးပေါ့နော်ကုသိုလ်ရတယ်ဆိုတာတတိယတိုင်းတတိယတိုင်းကုသိုလ်ရအစာဦးဆိုတော့ကုန်ကြစိတ်ကလည်းများတယ်လှူထားတာပြီးတော့ဒီအစာဦးကလည်းကိုယ့်ရဲ့အာယုန်ထဲမှာလည်းမပြတ်ထင်လာနိုင်တယ်နှစ်ပေါင်းရှိကြစွာလဲတည်ထက်နေဒါကြောင့်မို့ဒီအစာဦးလူကိုအာယုန်ပြူတိုင်းအာယုန်ပြူတိုင်းဝမ်းသာတဲ့စိတ်ကြည်နူးတဲ့စိတ်ဒါတွေပေါ်လာတိုင်းနေ့ပေါ်နေ့ညပေါ်ညကုသိုလ်တွေဟာတိုးနေတယ်လို့မြတ်စွာဘုရားဒီလိုဟောလို့ဒါကြောင့်မို့ကြာရှည်စွာကုသိုလ်ရနိုင်တဲ့အလှူဒါနကတော့ဒီအစာဦးအလှူပဲလို့ဒီသုတ်တံမှာမြတ်စွာဘုရားဒီလိုဟောတာအဲ့တော့အဲ့ဒီမှာအစာဦးဆိုတာပဲအစာဦးပဲလူလူကုသိုလ်ရတာတူတယ်လို့ပြောရမိမယ်လို့မြေကြီးပေါ်မှာစိုက်တဲ့အခါမှာဘယ်နေရာပဲစိုက်စိုက်နော်မြေပေါ်မှာစိုက်လို့ရှိရင်ဆိုင်ရဆိုင်ရသီးနှံကပေါက်တယ်မှန်တယ်သို့တော့ပို့ပြီးတော့သီးအောင်ပို့ပြီးတော့သီးနှံတွေဖွင့်ပြအောင်ပို့ပြီးတော့အပင်တွေရှင်းတန်းအောင်ဆိုတာကြတော့ဘာလဲวะတော့ဆိုမြေကောင်းကိုရွေးရပြန်တယ်ပေါ့မြေကြီးပေါ်စိုက်တိုင်းပေါက်တာမှန်တယ်သို့တော့မြေကောင်းရေကောင်းနဲ့ဆိုလို့ရှိရင်သီးနှံကပို့ပြီးတော့ဖွင့်ဖြိုးတယ်အဲပို့ပြီးတော့ရှင်းတန်တယ်အသီးတွေပို့ပြီးတော့များတယ်ပေါ့ဒါကြောင့်မို့လို့သူတို့ကောင်းမှုလုံတိုင်းလုံတိုင်းဒီစိုက်ပျိုးရေးသမားလို့ပဲစိုက်ပျိုးတဲ့ပုဂ္ဂိုလ်ဟာမြေကောင်းရေကောင်းရှာပြီးတော့စိုက်ရတယ်လို့သူတို့ကောင်းမှုလုံတဲ့အခါမှာလည်းပဲဘယ်နေရာမှာကုသိုလ်လုပ်လို့ရှိရင်အကျိုးပိုရနိုင်တယ်လဲဆိုတာကိုမျှော်လင့်ပြီးတော့ရှာကြံပြီးတော့လုပ်ကြရတယ်။တာမန်လာမေးစရာတစ်ခုစောက်ထားတဲ့ဘုန်းကြီးကျောင်းထဲမှာလာပြီးတော့ကျောင်းစောက်တယ်ဆိုတာကြတော့စိတ်ထားမုံမြတ်မှုကတာမန်အနေထားနဲ့မတူဘူးပေါ့။တာမန်အနေထားစိတ်မျိုးမဖြစ်တော့ဟောတန်ဃာတွေဆိုတော့ဟောတန်ဃာတွေကိုလှူတယ်ဆိုတော့စိတ်အားတက်မှုလည်းပဲတဏ္ဍာလှူရတာနဲ့မတူဘူးပေါ့အဲ့ဒီအနေတဆင့်တက်စဉ်းစားလိုက်လို့ရှင်ဒီတဏ္ဍာတွေကိုလှူတယ်လို့ဆိုတဲ့နောက်ွယ်မှာဘာရှိတော့တဏ္ဍာတွေကမြတ်စွာဘုရားရဲ့တရားတော်ကိုထိမ့်သိမ့်ဆောက်ရှောက်နေကြတယ်သင်ယူလာကြတယ်သင်ယူလာတဲ့ဆိုတာဘာထင်ရှားတော့ဘုရားပွင့်ခဲ့တာနှစ်ပေါင်း2500ကျော်သွားပြီအဲ2500ကျော်ကဟောခဲ့တဲ့တရားတွေမပြောင်းမပြည့်အောင်ဒီတဏ္ဍာတွေကထိမ့်သိမ့်လာတယ်ဒီ lesson ကမ်းလာတဲ့ oral tradition လို့ခေါ်တာပေါ့နှုတ်တက်ဆောင်ပြီးတော့လာခဲ့ကြတာဒီပိဋကတ်တော်တွေမပြောက်အောင်ဒီတန်ဃာတွေကမထိမ့်သိမ့်ခဲ့ဘူးဆိုလို့ရှိရင်နှစ်ပေါင်း2500ကစားတွေဟာပျောက်သွားမှာပဲသိကြတယ်။ဘာဖြစ်လို့လဲဆိုတော့ယသောဘုရားဟောတဲ့တရားဓမ္မတွေကိုဘုရားဟောတော့ကလည်းနှုတ်နဲ့ပဲဟောတာစာနဲ့မှတ်တမ်းတင်တာမရှိဘူး။55နှစ်ဘုရားပြိဋ္ဌိဗံဆံသွားတဲ့အခါလည်းပဲနှစ်ပေါင်း450နှုတ်နဲ့ပဲဆောင်ကြတယ်မှတ်တမ်းတင်တာမရှိဘူး။ ဘုရားပြိဋိဘာစာပြီးနှစ်ပေါင်း450ကျော်မှဒီစာရီဟာပေရီပြဝိုက်တွေပေါ်မှာစာလုံးအနေနဲ့မှတ်တမ်းတင်လာတာဖြစ်တယ်အဲ့တော့စာလုံးအနေနဲ့မှတ်တမ်းတင်လာတာတွေကိုလည်းပဲသင်အန်ကျမ်းမှတ်မှုမရှိဘူးဆိုလို့ရှိရင်မေးပြောက်သွားမှာပဲဖတ်လို့မရတဲ့စာမျိုးတွေဖြစ်သွားမှာအခုတော့အဲ့လိုမဟုတ်ဘူးညမကြီးမှာစာမျက်နှာပေါင်း 3,400ပြည့်ဆရာနဲ့တပည့်လက်ဆင့်ကမ်းပြီးတော့သင်ကြားလာလို့ဖြစ်တယ်ဆိုတာအမှန်တမ်းထင်ရှားတယ်ပေါ့အဲ့တော့ဒီတန်ဃာတွေကိုလှူလိုက်ခြင်းအပြင်ဖရာတရားတော်တွေကိုပူဇော်ပြီးသားဖြစ်သွားတယ်ဖရာတရားတော်တွေကိုပူဇော်ခြင်းအပြင်မြတ်စွာဘုရားကိုလည်းပဲပူဇော်ပြီးသားဖြစ်သွားတယ်ဆိုတော့အခုတော့ကြောင်းမြင်ဦးတို့တော်မြတ်များလေးတို့ဆောက်လုပ်လှူဒန်းထားတဲ့အကြောင်းဟာ တန်ဃာတွေကိုဥတီရီစုတော်လဲပဲတန်ဃာတွေရဲ့တဏ္ဍာမှာရှိတဲ့တရားကိုလည်းလှူဒန်းပိသဖြစ်သွားတယ်တရားရဲ့ပိုင်ရှင်ဖြစ်တဲ့ဘုရားကိုလည်းလှူဒန်းပိသဖြစ်သွားတယ်လို့ဆိုတို့လှူတာဟာယရဏသုံးပါးကိုပူဇော်တာလို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်နေဘူးเนาะအကြောင်းနဲ့ပတ်သက်ပြီးတို့ဟာယရဏသုံးပါးကိုပူဇော်လဲရပြီဒီအကြောင်းပေါ်မှာသတင်းသုံးနေတဲ့တန်ဃာတွေဘုရားဟောတဲ့ပိဋကတ် တတော်ထင်ရှားမြတ်စွာဘုရားအထိမှန်ပြီးတော့ဝန္တာကြည်နူးတဲ့စိတ်ဖြစ်ရမယ်အဲ့ဒါလို့ဖြစ်လို့ရှင်ခုနဟောထားတဲ့အတိုင်းတတိယတိုင်းတတိယတိုင်းနေ့တတိယတိုင်းနေ့အခါညတတိယညအခါတတိယတိုင်းကုသိုလ်ကောင်းမှုတွေတိုးနေမှာပဲလို့စိတ်ထဲမှာယုံကြည်ပြီးတော့ဝန္တာကြည်နူးတဲ့စိတ်အစင်ထာဝရမိမိတို့ယဉ်ထဲမှာတိန့်ထားပြီးကုသိုလ်တရားပွားများအားထုတ်နိုင်ကြပါစေကုန်တည်း